သုံးသူကာကွယ်အသင်းစတင်လှုပ်ဆောင်လာတာနေ့တည်းလည်းတော်တော်ကြာပြီပေါ့နော်။အရင်သမရဦးသိန်းစိန်အစိုးရလက်ထက်မှာလည်းတော်တော်လေးအချိန်ကောင်းကောင်းနဲ့ဆရာတို့လုပ်နိုင်ခဲ့တယ်။အခုဆိုရင် NLD အစိုးရအသစ်တက်လာပြီပေါ့။ဆိုတော့ဒီကြားထဲမှာအခုအစိုးရအသစ်တက်လာပြီတဲ့နောက်ပိုင်းမှာကောဒီဆရာတို့ရဲ့ပညာပေးလုပ်ငန်းတွေဒီလိုမျိုးဟိုလူတွေကိုအနေဖြစ်စေနိုင်တဲ့ဟာတွေကနေကာကွယ်တားဆီးတဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဒီအစိုးရက FDA လိုမျိုးဌာနတွေပေါ့နော်ကနေပြီးတော့ဆရာတို့ဘက်မှာပူးပေါင်းဆောင်ရွက်တာတွေဆရာတို့ကိုကူညီပေးတာတွေရှိပါသလားဆရာတို့နဲ့ပူးပေါင်းလှုပ်ဆောင်တာတွေရောရှိလာပါပြီလားဘာတွေများထူးခြားမှုရှိလာပါပြီလဲအရင်အစိုးရနဲ့ဆိုင
်အရင်အစိုးရလက်ထက်မှာတော့ကျွန်တော်တို့ဒီပူးပေါင်းဆောင်ရွက်တာမျိုးဟိုပထမတော့မရှိဘူးပေါ့ညာကျွန်တော်တို့ပုံမှန်လင်းလင်းကြောက်ရင်တော့ကျွန်တော်တို့အသင်းဆောင်ဖွဲ့ခါစားကျွန်တော်တို့အသင်းကိုအမြင်တင်းဆောင်တာမျိုးတွေကျွန်တော်တို့အသင်းကိုမှတ်ပုံနေပြန်တင်းလောက်အောင်တိုင်ကြားတာမျိုးတွေပေါ့ဒါမျိုးတွေလုပ်ခဲ့တယ်ပေါ့နော်ဒါပေမဲ့အဲဒီတုန်းကတော့ကျွန်တော်တို့ကဒီပြည်သေးကြီးကသူတို့တိုင်ကြားတဲ့အတိုင်းပြည်သေးကြီးကဟိုအရေးယူဆောင်ရတာမျိုးမရှိခဲ့ဘူးမရှိခဲ့ဘူးဆိုတော့ပြည်သေးကြီးကိုယ်တိုင်ကဒီလိုအသင်းမျိုးဟာဒီနိုင်ငံမှာလိုအပ်တယ်ဆိုတာသူတို့ကိုယ်တိုင်နဲ့ဒီလိုအစားအသောက်တွေနဲ့ပတ်သက်လို့သူတို့ကိုယ်တိုင်တွေးကြုံခံစားရတဲ့အတွက်ဟိုမဖြစ်ခဲ့ဘူး။ဟောနောက်ဝင်းကြီးဒေါက်တာတန်းအောင်လက်ထက်မှာတော့ဒီအဲဒီတော့ဝင်းကြီးရဲ့ညွှန်ကြားချက်နဲ့ကျွန်တော်တို့အသင်းနဲ့ပူးပေါင်းဆောင်ရွက်တာတွေရှိပါတယ်။အခုဒီဘက်အစိုးရလက်ထက်မှာတော့ပူးပေါင်းဆောင်ရွက်တာ FDA ဘက်ကမရှိဘူးပေါ့နော်။ဟာလာသူတို့အနေနဲ့လည်းခုနလိုမျိုးအရင်တော့လိုမျိုးအမြင်ကျွန်တော်တို့အပေါ်မှာအထင်မြင်လွဲမှားတာမျိုးတွေလည်းရှိနေတယ်လို့ကျွန်တော်တို့ယူဆတယ်။ဒီဘက်အစိုးရလက်ထက်မှာကျွန်တော်တို့သူတို့လည်းမနိုင်ဘူးလို့ပြောပါတယ်ဒါဒီကိစ္စကိုသူတို့အင်အားနဲ့မနောပူပေါင်းဆောင်ရွက်တင်တာပေါ့ဒါပေမဲ့နောက်ပိုင်းမှာတော့သူတို့ဘက်ကဒီဘက်အစိုးရလက်ထက်မှာပူပေါင်းဆောင်ရွက်တာတော့မရှိပါဘူးကျွန်တော်တို့ကအဲ့တော့ဘာဘယ်သူတွေနဲ့ပူပေါင်းလဲဆိုတော့စီမင်သာရေးကော်မတီကိုကျွန်တော်တို့ခေါ်တယ်ဒါတော့မဖြစ်မနေကျွန်တော်တို့ကဈေးစစ်မယ်ဆိုဈေးစီမင်ကိုခေါ်ရမှာပဲအဲ့တော့သူတို့ကတော့ကျွန်တော်တို့ဒီခေါ်တဲ့အခါမှာငင်းဆန်တာမရှိပါဘူးလိုက်ပါဆောင်ရွက်တာတွေရှိတယ်တစ်ခါတလေတိတ်နည်းနည်းဒိုင်းနေတချို့ဒိုင်းနေမှာလိုက်လံတိတ်စီးတဲ့အခါမှာတော့ကျွန်တော်တို့ကရဲတပ်ဖွဲ့ကိုလုံလုံကြီးအဲ့လားရဲတပ်ဖွဲ့ကိုအကူအညီတောင်းရတာပေါ့နော်အဲ့ဒါကြတော့လေရဲတပ်ဖွဲ့ကလည်းကူးပေါင်းဆောင်ရွက်ပါတယ်ရဲတပ်ဖွဲ့ဘက်ကလည်းမဆိုးပါဘူးကျွန်တော်တို့တို့အပ်တဲ့အကူအညီသူတို့ပေးပါတယ်အဲ့ဒါဒါပေမဲ့ခုနပြောတဲ့ညောချမ်းမအီဝန်ကြီးဌာနဘက်ကတော့ဟိုအခုချိန်ထိအဲ့ဒါကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်မှုကတော့အားနည်းနေတာပါပဲဟုတ
်တခြားလိုအပ်ချက်တွေရောဘာတွေရှိနိုင်သေးလဲဆရာဘာလို့လဲဆိုတော့ဒီကိစ္စကလူမှုကိုပညာပေးရုံနဲ့တည်းမပြည့်စုံဘူးလေအစာပိုင်းမှာဆရာပြောခဲ့သလိုပညာပေးလုပ်ငန်းတွေလုပ်ပေမဲ့လည်းဆိုင်တွေကကျန်းမာရေးနဲ့မညီညွတ်တဲ့အစားအစာတွေကိုဆက်ပြီးတော့ရောင်းချနေကြတော့မယ်ဆိုတော့
ကျွန်တော်တို့ဘာလို့လိုအပ်လဲသုံးသပ်တဲ့အခါမှာဥပဒေပိုင်းဆိုင်ရာအားနည်းချက်တွေကိုတွေးရတယ်နောက်ပြီးတော့ရှိတဲ့ဥပဒေတွေကလည်းအသက်မဝင်ဘူးဥပဒေဆုံးဖို့မရှိဘူးဒီဘက်အစိုးရလက်ထက်တိုင်အောင်ဥပဒေဆုံးဖို့မရှိဘူးအဲ့တော့ကျွန်တော်တို့အခုဥပဒေတွေကိုသက်ဆိုင်ရာဥပဒေတွေကိုကျွန်တော်ကိုယ်တိုင်လည်းဥပဒေသမားတယောက်ဖြစ်တဲ့အတွက်ပြန်ထွက်နေတယ်ပေါ့ဥပမာဟိုဆံမဝင်းကြီးဌာနကထုတ်တဲ့ဓာတုဝိရပစ္စည်းနဲ့ဆက်ဆက်ပစ္စည်းများကာကွယ်တောင်းဆိုတဲ့ဥပဒေလိုမျိုးဟလာစားသုံးသူကာကွယ်ပေးဥပဒေတို့မျိုးသားစားသောဥပဒေတို့ကိုတော့ဟိုသက်ဆိုင်ရာကျန်းမာရေးဝန်ကြီးဌာနတို့ဒီဘကုလားဝန်ကြီးဌာနတို့ကပြန်ထွက်နေတယ်ပြောပါတယ်အဲ့ဒါတွေထွက်လာလို့ရှိရင်လည်းခုနလိုမျိုးဟလာကျွန်တော်တို့ဘက်ကထောက်ပြဝေဖန်တာတွေပြင်ဆင်နေတာတွေပြင်ဆင်ဖို့ကျွန်တော်တို့တောက်သွားမှာပါဟလာခုနစားသုံးသူကာကွယ်ပေးဥပဒေဆိုရင်ထွက်ထားတာမှအကြသည်ဟုတ်လားတနည်းကြောကြောတော့ပဲရှိသေးတယ်ဒါပေမဲ့ဒီဥပဒေကဟုတ်လားအပြေဝကာကွယ်မပေးနိုင်ဘူးဆိုတော့ပြည်တဲ့အတွက်သူတို့ကိုယ်တိုင်ကအခုပြန်ပြင်ဆွဲနေတာပေါ့နော်အဲ့တော့ကျွန်တော်တို့ဘက်ကလည်းအခုတဝက်တဲ့ဥပဒေတွေကိုကျွန်တော်တို့ပြင်ဆွဲပြီးညီလူလွတ်တော်လွတ်တော်ကိုယ်စားလှယ်တွေကနေတစ်ဆင့်တစ်ဆင့်ဟာဝင်းကြီးဌာနတွေနဲ့ကျွန်တော်တို့ညီနိုင်ပြီးတော့အဲ့ဒါတွေဆောင်ရွက်ဖို့ရှိပါတယ
်ဟုတ်ကဲ့ဒါကတော့ဒါအစိုးရတနည်းအားဖြင့်တော့ဒီတခြားနိုင်ငံတွေမှာလုပ်သလိုအစိုးရကိုဒါလော်ဘီလုပ်တဲ့သဘောပေါ့နော်အစိုးရရောဒီဟာဒီကိစ္စကိုအာရုံစိုက်လာအောင်အစိုးရဘက်ကပူးပေါင်းဆောင်ရွက်မှုတွေရှိလာအောင်အစိုးရကိုယ်တိုင်ဒီကိစ္စကိုအရေးတည်ယူဆောင်ရွက်လာအောင်လော်ဘီလုပ်တဲ့သဘောပဲဖြစ်မှာပေါ့နော်ဆရာတို့အခုလုပ်မယ်ဆိုတာတွေ
ဟုတ်ကဲ့ပါဥပဒေတွေကလည်းကျွန်တော်တို့ကလိုအပ်ပါတယ်ကျွန်တော်တို့အသင်းကဥပမာတရားစဲမယ်ဆိုတာတော့မှမျိုးသားအစားအသောက်ဥပဒေလိုမျိုးဆိုရင်ဥပဒေမှာကိုကပြန်ပြီးတော့ဒီဥပဒေနဲ့တရားစဲမယ်ဆိုရင်ကျမ်းမာရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်တောင်းရမယ်ဆိုတော့ပြန်ပြီးချီးနှောင်ထားတဲ့နောင်ကျိုးတွေပေါ့နော်အမျိုးသားစေဝါဥပဒေမှာလည်းတွေ့ရတယ်။အဲ့ဒါတွေကပြင်ဖို့လိုပါတယ်။ဟလာတက်တန်အောင်ကွန်ဆူမာကိုယ်တိုင်ကိုဓာတ်ရိုက်တရားစွဲဆိုပိုင်းတွင်ဓာတ်ရိုက်ကွန်ပလိန်လုပ်ပိုင်းတွင်ရှိရမယ်ပေါ့။အဲ့လိုဥပဒေတွေကိုပြင်ဖို့တွေကဒါအရေးကြီးနေပါတယ်။ဟလာကျွန်တော်တို့ဥပဒေတွေရှိပြီးကျွန်တော်တို့ပြည်သူကတောင်းလို့မရဘူး။ဟလာတက်တန်အောင်လုပ်လို့ရတဲ့အာဏာပိုင်အဖွဲ့ကြီးကလည်းမလုပ်ဘူးဆိုတော့ဒီဥပဒေတွေရဲ့အကာအကွယ်ကိုလုံးဝပြည်သူလူထုမခံစားဘူးဖြစ်နေတယ်ပေါ့နော်။
အခုဆရာတို့လုပ်နေတဲ့လုပ်ငန်းလေးနဲ့ပတ်သက်ပြီးတော့အစိုးရဘက်ကပူးပေါင်းပါဝင်လာအောင်ဆရာစောစောပြောသလိုဥပဒေတွေဆွဲပြီးတော့လွတ်တော်မှတရားတဆင့်လွတ်တော်မှတင်ပြနိုင်မှုစူးစမ်းတာအပြင်တခြားကောဟိုအစိုးရဘက်ကလှုပ်ဆေးခြင်းနဲ့စံဓာတွေဘာတွေများရှိပါသလဲဆရာ
လှုပ်ဆေးခြင်းတော့ကျွန်တော်တို့အပါအဝင်ပြည်သူလူထုအကုန်လုံးမှာအားမရဖြစ်နေတဲ့ကိစ္စပေါ့ဒါလည်းဒီကိစ္စတွေတိုင်မလုံးပါလားတိုင်နာတော့အရင်မယူတာတွေရှိတယ်နောက်တစ်ခုကဟာလားအဓိကကတော့ဥပမာသာသနာ့ရေးရဥပဒေဌာနဆိုတာဒါစီဝါကူကံဖွဲ့ထားတာပေါ့အဲ့ဒါချားနိုင်ငံတွေမှာတော့ဒါမျိုးတွေတိတ်မရှိပါဘူးအဲ့တော့ပညာပေးတဲ့အလုပ်နဲ့ပဲဟာဟောဖြစ်နေတယ်ပေါ့နော်ပြောမယ်ဆိုလို့ရင်ကျေးဇူးလူတို့ကဒါပညာပေးတယ်ဆိုတော့မလို့ရင်တော့ဘူးအဲ့ဒါဆိုသူတို့မှအကောက်အွယ်မဲ့နေတဲ့အခါကျတော့တိတိယောက်ယောက်ပေါ့အဲ့ဒါတရုတ်ပြည်လိုနိုင်ငံမျိုးဆိုတောင်မှဟာလားဒီလိုမတမာတဲ့လုပ်ငန်းရှင်တွေစားတော့ဒီအနေရှိတာတွေထုတ်လုပ်ရောင်းကြတာတွေထောင်းနဲ့အနည်း20 30နှစ်တက်တကြုံချပြစ်တယ်အဲ့တော့လည်းအမေရိကန်ကုမ္ပဏီတစ်ခုကတောင်ဝင်ရှိသူတွေကိုထောင်နေတဲ့ session နဲ့ပြီးနေတစ်ခုမှချဖြစ်တာမျိုးပေါ့အဲ့လိုမျိုးလုပ်နေတဲ့အတိုင်းကျွန်တော်တို့နိုင်ငံမှာဟာလားဥပဒေတွေမှာမဖြစ်စလောက်ဓာငွေလေးတွေနဲ့ပြဌာန်းထားတဲ့ကိစ္စတွေဟာလားပညာပေးတာနဲ့ပဲနှစ်ပေါင်းများစွာလူထုကဒီဒုက္ခတွေဟာလားကင်ဆာရောဂါတွေဟာလားအလားတူမျိုးနှလုံးချီးကျူတွေဒါတွေခံစားနေရတဲ့အခါကျတော့လူတွေကလည်းဒီကိစ္စကိုတော်တော်လေးဒါဆိုရအပေါ်မှာဒီကိစ္စကတော်ဝင်ယူမှုတော်ဝင်ခံမှုမရှိဘူးဆိုပြီးတော်တော်များများဝေဖန်နေတယ်ကျွန်တော်ကြားနေရတယ်ပေါ့နော်အဲ့တော့အရင်ကအပိုင်းမှာအစိုးရမှလုံးဝကိုမရှိသလောက်အားနေနေတယ်ပေါ့အဲ့တော့